Britain နိုင်ငံမှာလောင်စာဆီပြက်လက်မှာစိုးရိမ်ပြီးတော့လောင်စာဆီအပြေးဝဲနေကြတာကြောင့်နိုင်ငံတွေကမြို့ကြီးတော်တော်များများဓာတ်ဆီဆိုင်တွေမှာစီရီပြတ်သွားခဲ့ပါတယ်။ EU ဥရောပသမဂ္ဂတွေကနေ Britain နိုင်ငံနှုတ်ထွက်ခဲ့ပြီးတဲ့နောက်အချင်း EU နိုင်ငံတွေကအလုံလာလုံနေကြတဲ့စီးပောက်စာမောင်းသူတွေအပါအဝင်ကုန်တင်ကမောင်းသူတွေအတော်လေးနည်းသွားတဲ့အတွက်ကုန်ပစ္စည်းသယ်ယူပို့ဆောင်ရေးပိုင်းမှာလည်းအတော်လေးထိခိုက်နေတာပါ။ရေနံချက်ဆက်ရုံတွေကနေဓာတ်ဆီဆိုင်တွေစီကိုလောင်စာပို့ပေးမဲ့စီးပောက်စာမောင်းသူတွေမရှိလို့လောင်စာပြက်လက်မှာစိုးရိမ်နေကြတဲ့အတွက်ဒီနှစ်တနင်္လာနေ့မှာလည်းဓာတ်ဆီဆိုင်တွေရှေ့မှာစီးထဲဖို့တန်းစီနေကြတဲ့ကားတွေကိုမြို့တော်တော်များများမှတွေ့ရပါတယ်။
She's been waiting for petrol for 3 days. Like all weekend, I've had no petrol, literally on zero. But we've been driving around.
Dusty ten nine boat. Sound near a 3 year ship. Look, pure to arrive. Young boy, 2 year long. Dusty tell you, I'm near a relay shop. I've been mama mia bulu. Lena Muga, she's mounted up pure to arrive. Pure body. Brexit again. COVID down. Kongjiang mounted with Shaba near a down. Saturday, Gong Bo Chang Yi Bai Malay. Tiga near body. A Saturday, Yellow Moon. But she's here on low. When did you Boris Johnson so young? Dollar ten year old. Top bank will look heavy. Yeah, buy my way.လောင်စာပြက်လက်တဲ့ပြဿနာကြုံနေတာပါ Britain နိုင်ငံထဲမှာရေနံချက်ဆက်ယုံ6ခုလောင်စာထိမ့်သိမ်းတိုးလောင်တဲ့နေရာ48ခုရှိတဲ့အတွက်နိုင်ငံထဲမှာလောင်စာပြက်လက်စရာအကြောင်းလုံးဝမရှိဘူးလို့ Britain သယ်ယူပို့ဆောင်ရေးဝန်ကြီးကပြောကြားပြီးတော့လူတွေကိုအစိုးရမလွန်ကြဖို့မဝဲကြဖို့တိုက်တွန်းခဲ့ပါတယ်လောင်စာစီပြက်လက်မှုကိုအတူပူးပေါင်းဖြေရှင်းနိုင်ဖို့အတွက်လောင်စာကုမ္ပဏီတွေကြားမှာဈေးနှုန်းအပါအဝင်ပြိုင်ဆိုင်ခွင့်ပေးထားတဲ့ဥပဒေကိုအစိုးရကယာယီရပ်ဆိုင်းခဲ့ပါတယ်နိုင်ငံသားကကုန်တင်ကားမောင်းသူ 9,000 ကိုလည်းယာယီပြည်ဝင်ခွင့်ပေးမယ်လို့ British အစိုးရကတနင်္ဂနွေနေ့ကကြေညာပါတယ်။အစိုးရရဲ့အစီအစဉ်ဟာရေလိုဖြည့်ရှင်းမှုသာဖြစ်ပြီးတော့အလုံသမားအတော်လေးပြတ်လတ်နေတဲ့ပြဿနာကိုဖြည့်ရှင်းနိုင်မှာမဟုတ်ဘူးလို့စီးပွားရေးလုပ်ငန်းခေါင်းဆောင်တွေကတတိပေးထားကြပါတယ်ရှင်။